အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်နဲ့တရုတ်နိုင်ငံသားဝင်ကြီးဝန်ယီတို့ဟာနိုင်ငံအားပြိုင်မှုနဲ့ရုရှားရဲ့ယူကရိန်းစစ်ပွဲအကြောင်းကိုတတင်းကုန်နေကဖုန်းကနေဆွေးနွေးခဲ့ကြတယ်လို့နိုင်ငံနိုင်ငံသားဝင်ကြီးဌာနကထုတ်ပြန်ပါတယ်။တိုက်ပြည်နေရကြအားပြိုင်နေကြတာကိုတာဝန်ရှိရှိစီမံခန့်ခွဲဖို့လိုအပ်တဲ့အကြောင်းကိုပြောဆိုခဲ့ကြကြောင်းဘလင်ကန်ကသူ့ရဲ့ Twitter လူမျိုးစာမျက်နှာမှာရေးသားထားပါတယ်။ဆက်သွယ်လမ်းကြောင်းဖွင့်ဖို့လိုတာကိုလည်းဆွေးနွေးခဲ့ကြပြီးရုရှားရဲ့ယူကရိန်းကျူးကျော်စစ်ပွဲကြောင့်ကမ္ဘာလုံးကျိုးရေးနဲ့စီးပွားရေးတည်ငြိမ်မှုအပေါ်ကျရောက်လာခဲ့တဲ့ချိန်ချောက်မှုအန္တရာယ်ကိုဘလင်ကန်ကပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Ned Price ရဲ့ကြေညာချက်မှာပြောထားပါတယ်။တရုတ်ကတော့ရုရှားကယူကရိန်းကျူးကျော်ခဲ့တာကိုဝေဖန်မှုဆွဲဆွဲမြဲမြဲရှောင်ရှားခဲ့ပြီးစစ်ပွဲအတွက်အမေရိကန်နဲ့ NATO အပေါ်ပြစ်တင်ခဲ့တာပါ။တနင်္ဂနွေနေ့ကပြောဆိုကြတဲ့အခါမှာတော့ယူကရိန်းရေးနဲ့ပတ်သက်ပြီးသံတမန်ရေးဆိုင်ရာဖြည့်ရှိရေးကိုပြောဆိုခဲ့ပြီးစီရေးဆိုင်ရာအသုံးပြုမှုတွေအတွက်ဆီမီကွန်ဒက်တာခေါ်ဒပိုင်းတက်ကူတွေတင်ပို့မှုအပေါ်အမေရိကန်ကပိတ်ဆို့အရေးယူထားတဲ့ကိစ္စကိုလည်းတရုတ်နိုင်ငံသားရေးဝန်ကြီးကဆွေးနွေးခဲ့ပါတယ်။အမေရိကန်အနေနဲ့တရုတ်ကိုဖိနှိပ်ပြီးကန့်သတ်ထိန်းချုပ်ဖို့ကြိုးစားတာတွေရပ်ဖို့နဲ့နိုင်ငံဆက်ဆံရေးကြအပိတ်ဆို့အသစ်တွေမလုပ်ဖို့ပြောခဲ့တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဆိုပါတယ်။အမေရိကန်နဲ့တရုတ်ဆက်ဆံရေးကိုတည်ငြိမ်တဲ့ဖြစ်ပေါ်တိုးတက်မှုလမ်းကြောင်းပေါ်ပြန်တင်ရေးဟာအမေရိကန်နဲ့တရုတ်အတွက်သာမကနိုင်ငံတကာအသိုက်အဝန်းရဲ့မျှော်လင့်ချက်တွေအတွက်လည်းဘုံအကျိုးစီးပွားဖြစ်ကြောင်းဝန်ကြီးဝါကြီးကပြောခဲ့တယ်လို့တရုတ်နိုင်ငံသားဝန်ကြီးဌာနကပြောပါတယ်။